73 စီဆိုင်နေမှာစီကိုလိုသလောက်ဝယ်လို့ရနေတယ်လို့စစ်ကောင်စီကအင်္ဂါနေ့ညနေပိုင်းကသတင်းထုတ်ပြန်ခဲ့ပေမဲ့မြို့ကြီးတွေကစီဆိုင်အများစုမှာတော့အကန့်အသတ်နဲ့ပဲရောင်းချနေတုံးဖြစ်ပါတယ်။ဓာတ်စီဈေးကလည်းတကြံနောက်ပိုင်းမှာတလီတာကိုဖျက်မြကျက်2000ဝန်းကျင်ပေးဝယ်နေရပြီးတော့တက္ကစီရင်မောင်းနေလို့နေ့တိုင်းစီဝယ်ယူနေရတဲ့သူတွေဖို့အခက်အခဲတွေရှိနေပါတယ်။ရန်ကုန်ကပေးဖို့တဲ့သတင်းကိုသားညုံပြောပြပေးပါရှင်။
နေ့စဉ်73စီဝေယူမှုအကျတဲဖြစ်လာတဲ့နောက်ပြည်တွင်းမှာ73စီအလုံးလောက်ရှိပြီးတော့ပြက်လက်မှုလုံးဝမဖြစ်နိုင်ဘူးလို့စစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပြီးတော့စီဆိုင်တွေကလည်းလူတလောက်ရောင်းချပေးမယ်လို့စာရီအသီးသီးထုတ်ပြန်ခဲ့ပြီးမြဲရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေက73စီဆိုင်တချို့မှာဒီကနေ့အထိအကန့်အသတ်နဲ့ရောင်းချနေကြတာဖြစ်ပါတယ်မနေ့ပိုင်းတုန်းက73စီဆိုင်တချို့လူတလောက်ရောင်းချပေးခဲ့ပြီးမြဲနောက်ပိုင်းမှာစီပြတ်ပြီးတော့ဆိုင်ပိတ်သွားတာတွေရှိပါတယ်ဒါပေမဲ့လည်းရန်ကုန်ကတချို့ဆိုင်တွေမှာတော့စီလက်ကျန်မရှိလို့မရောင်းပေးတဲ့ဆိုင်တွေရှိတယ်လို့စီ၅တောင်းဖို့ရဖို့အတွက်ဆိုင်၃၄ဆိုင်မှာလှည့်ပတ်ဝယ်ခဲ့ရတဲ့တက္ကစီရမောင်းတူကပြောပါတယ
်ကျွန်တော်ကတကယ်ကိုအကျော်ကအဲကက်ဆိုင်ကြီးကဆိုင်မှာကျွန်တော်သွားထည့်မယုံလို့ဆိုပြီးကျွန်တော်သွားပြီးတော့ထည့်တယ်ထည့်ချိန်မှာ92နဲ့95ဆိုမရပါဘူးပုံသွားပါပြီလို့ပြောတာကျွန်တော်ကတရားကြိုက်ပြောလိုက်7နာရီ15မိနစ်ကပါဗျာကားနေတဲ့ဆိုင်မှန်တယ်ကျွန်တော်ဝယ်ဖို့ကျွန်တော်ကားကြီးကတော့အဲအမေအဆက်ကြီးရတယ်
စီလက်ချံပြတ်သွားလို့ဆိုင်ပိတ်ခဲ့ရလို့ရှိရင်တာဝန်ရှိသူတွေခေါ်ယူမေးမြန်းမှာဆူရကြောင်းဆိုင်များစုကတော့ထိန်းပြီးတော့ရောင်းနေရတယ်လို့စီဆိုင်လုပ်ငန်းရှင်တူကပြောပါတယ်။မန္တလေးအပါအဝင်တခြားမြို့တွေကဆိုင်တွေမှာလည်းမနေ့ကတော့တိုးကျိတ်တာတွေမရှိပေမဲ့ဓာတ်ဆီဒီဇယ်စီဈေးတွေကတော့တကြံပြီးမှထပ်ပြီးတော့တက်လာပါတယ်။ပရီမီယံဒီဇယ်တစ်ပိပါကိုတကြံမတိုင်ခင်ကဈေးထက်တကြံပြီးမှကျပ်2သိန်းနီးပါးလောက်ဈေးတက်လာတယ်လို့မန္တလေးက73စီလုပ်ငန်းရှင်တူကဗီဒီယိုကိုပြောပါတယ်။
ဒီပါလကားရီယာပုံရောက်ပါ5သိန်းနဲ့800အဲ6သိန်းအဲ့ပတ်ချလဲကို1000ဆိုရင်ယူရောက်ပါတယ်အဲကျွန်တော်တို့တရားမတိုင်ရင်ကစီတပေပါကို4သိန်းနှစ်ပေါင်းအောင်ပဲရှိတာတရားမတိုင်ရင်ကအဲအောက်သိန်းဆိုရင်အဲ5သိန်းနဲ့1000လောက်ယူရောက်ပါတယ်တော်တော်ကောင်းပါတယ်ဟိုပေါ့တကယ်ချိုးဆန်ကြီးတွေကတော့ပိတ်သွားတယ်ဒါပေမဲ့ကျွန်တော်တို့ကတော့မပိတ်ဘူးရောက်အောင်ပေါ့စီပြတ်တဲ့ရောင်းလိုက်တယ်
တက္ကစီကိုလူတလောက်ဝယ်လို့မရသေးတာဟာတက္ကစီလုပ်ငန်းတွေလိုမျိုးနေတိုင်းမရှိမဖြစ်တက္ကစီတုံးနေရတဲ့လုပ်ငန်းတွေအတွက်ခက်ခဲရှိပါတယ်တက္ကစီရင်စည်းကနှုံးတွေကလည်းဒီရပိုင်းထဲမှာပို့ပြီးတော့ယူနေရတယ်လို့ရန်ကုန်ကတက္ကစီရမောင်းတူကပြောပါတယ်ရန်ကုန်နဲ့မန္တလေးက73စီအခြေအနေတွေကိုကဲခတ်ပြီးတော့ဝီလန်ခေါင်ပြဒေသတွေကစီဆိုင်တွေလည်းအကန့်အသတ်နဲ့ပဲထိန်းပြီးတော့ရောင်းချနေပါတယ်73စီတင်သွင်းတဲ့လုပ်ငန်းရှင်တချို့ကတော့ပြပကနေပြီးတော့စီတင်သွင်းဖို့အတွက်သူတို့ရဲ့လက်ထက်မှာဒေါ်လာငွေအလုံးလောက်ရှိတာကြောင့်လို့ view ကိုပြောပါတယ်73စီဈေးတက်ပြီးတော့လူတလောက်မပေးနိုင်တာဟာပြည်တွင်းမှာဒေါ်လာရှားပါတာကြောင့်လုပ်ငန်းရှင်တွေကပြောပေမဲ့ဒီလိုပြောတာတွေဟာကောလာဟာလာတွေပါဖြစ်ပြီးတော့73စီဈေးတည်ငြိမ်မှုအတွက်ဒေါ်လာတွေရောင်းချပေးထားတာရှိတဲ့ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောထားပါတယ်။ဒါ့အပြင်73စီလုပ်ငန်းရှင်တွေကိုလည်းတာဝန်ရှိသူတွေကမနေ့ကခေါ်ယူတွေ့ဆုံပြီးတော့73စီဝယ်ယူဖြန့်ဖြူးရေးအတွက်ညှိနှိုင်းဆွေးနွေးခဲ့တယ်လို့မြန်မာစစ်ကောင်စီသတင်းတွေမှာထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။